မန္တလေးတိုင်းစင်ကူးမြို့မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တို့တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့လို့မြို့ပေါ်မှာမီးလောင်နေတယ်လို့ဒေသခံတွေကပြောပါတယ်။မဒီယာမှာလည်းကာကွယ်ရေးတပ်တွေကစစ်ကောင်စီတပ်တွေနဲ့တပ်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်သိမ်းပိုက်တာတွေရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပေးထားပါတယ်ရှင
်။မန္တလေးတိုင်းစင်ကူးမြို့မှာဇူလိုင်15ရက်ကစလို့ဇူလိုင်18ရက်ဗိုလ်ရုနေ့တိုက်ပွဲပြင်းထန်နေတာပါ။စစ်တပ်ကဒီကြောင်ကနေဘုံကျဲတိုက်ခိုက်တာတွေကြောင့်မြို့တွင်းကနေရာတချို့မှာမီးလောင်ကျွမ်းတာတွေရှိတယ်လို့မြေပြင်အခြေအနေကိုသိရှိသူတွေကပြောပါတယ်။ဒါအပြင်စကိုင်းတိုင်းရွှေဘုံမြို့နယ်ကြောင်မြောင်းမြို့အခြေစိုက်ချင်းမြန်တပ်ရင်းမှာအင်အားဖြည့်တင်းတာတွေရှိပြီးစင်ကူးဘက်ကိုလက်နက်ကြီးတွေပစ်ခတ်နေတာတွေရှိတယ်လို့မြေပြင်အခြေအနေကိုသိရှိတဲ့ဒေသခံတဦးကအခုလိုပြောပါတယ
်။စင်ကူးကကျွန်တော်တို့ဟောလာ၃ရက်လောက်ရှိပြီဗျာလေကြောင်းတက်ခိုင်းမှုကမရက်ဘူးဗျာဒီထက်နေပြောမှာပေါ့ဗျာဒီကြူကတက်လာတဲ့ဒီဖိုက်တာရဲ့နိုင်ရောဝိုင်းတွဲတို့ဒီ MI ဟိုပြင်းနေနေတက်တဲ့ MI တာဒီဖိုက်တို့နဲ့သူကနေနေစဉ်ဟိုတနေပုံနှိပါလုံနေတာဆိုတော့လေစင်ကူးမျိုးပက်ပက်လေးမှာတိုက်ပွဲပြင်းထန်နေဆိုတာတော့ပြီအတီးပြုလို့ရတယ်ဗျာဒါကြမျိုးပက်ပက်လေးမှာတိုက်ပွဲကြီးပြင်းနေတော့ပြီးပြီဗျဒီကြူကတက်လေဟိုဒီဝိုင်းတွဲလေရင်နေရာအပေါ်ကနေပြောလို့ဘုံကြီးချလာပါညာကြမလို့ဒီမျိုးထဲမှာလို့မီးလောင်နေပါညာတော့ကျွန်တော်ကြားတယ်ဗောလည်းအင်းကြီးလေးအဲ့လိုမိလောင်နေတော့ကြားတယ်ဒါပေမဲ့ဒီချက်ဒီလိုတော့မရဘူးဗျနောက်ပြီးတော့ဒီကျွန်တော်တို့ဒီစင်ကူးနဲ့ဒီဟိုကနေချင်းဆက်အကြံကြောင်းဟိုအကြံကြောင်းခမိုင်းရဆက်နှစ်ကိုဒီလိုပြတဲ့ဦးကနေပြီးတော့ဒီ MI70 လို့ခေါ်တယ်ဒီရဟဲ့ရင်နေနေလူချတာတို့လူခဲရင်လက်နဲ့ချတာတို့ရှိရဗျအားဖြစ်ရဟောဝေဇာနဲ့ဒီစင်ကူးဘက်ကိုညာပိုင်းနေဆိုရင်ပို့ပြီးတော့ပြစ်တယ်ဗျမနဲ့ကလည်းမနဲ့ဆိုးဆိုးပိုင်းနေတော့အဲ့စင်ကူးမြို့နယ်ဘက်ကိုအဲ့ဟောဝေဇာတွေတော်တော်လေးပြစ်တယ်ချက်ကြီးတော်တော်များတယ်ဗျ
တိုင်ဝဲအခြေအနေနဲ့ပတ်သက်လို့စင်ကူးမြို့ကိုအဓိကတိုက်ခိုက်နေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ကိုမေးမြန်းထားပေမဲ့ပြန်လည်ဖြေကြားတာမျိုးမရှိသေးပါဘူး။ဒေသခံတွေတင်ထားတဲ့ဗီဒီယိုတွေမှာတော့မြို့ရဲ့နေရာအတော်များများမီးလောင်ကျွမ်းနေတာကိုတွေ့ရပြီးအခြားဒေသခံတဦးကလည်းမြို့ပေါ်မီးလောင်ကျွမ်းနေတာကိုအတည်ပြုပါတယ်။စင်ကူးမြို့ပေါ်ရဲစခန်းမှာရဲတွေမရှိတော့ဘဲဆုတ်ခွာထွက်ပြေးသွားတယ်လို့ရဲစခန်းကအချုပ်ထဲပိတ်မိပြီးပြန်လည်လွတ်မြောက်လာသူကလူမှုကွန်ရက်ပေါ်မှာရေးပါတယ်။မြို့ပေါ်မှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးမြို့ကန်အတော်များများကတိမ်းရှောင်သွားကြပေမဲ့အချို့တွေတော့ကြံရှိနေသေးတယ်လို့ပြောပါတယ်။ဇူလိုင်၄ရက်နေ့ကလည်းစင်ကူးမြို့အနီးကစစ်တပ်တပ်ဆွဲထားတဲ့မန္တလေးမိုးကုတ်လမ်းပေါ်မှာရှိတဲ့ပင်လယ်ကြီးစစ်တပ်စစ်ဆေးရေးဂိတ်ကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းဖိုက်နိုင်ခဲ့ပါတယ်။စင်ကူးမြို့နယ်ကရဲ့မရိယာမြို့ထဲမှာလည်းစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲရှိနေတာပါ။မရိယာမြို့နယ်6မိုင်သာကွာဝေးတဲ့တငါသေးတောင်ရွာကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးဇူလိုင်16ရက်မှာတော့စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။အာမနေ့ကလာတယ်ဟုတ်တယ်လေနဲ့ကြီးတယ်ဟွာပေါ့ဟွာရဟဲ့နဲ့ထူတာ။ဘယ်ဟုတ်ပြီညနေ9:00လောက်လာထူပါ
။မရိယာမြို့မြောက်ဘက်ကတငါသေးတောင်ရွာနဲ့မြောက်ရွာကိုကာကွယ်တပ်ဖွဲ့တွေကဇူလိုင်17ရက်နေ့ကတိုက်ခိုက်ခဲ့တာဖြစ်ပြီးဇူလိုင်16ရက်မှာတော့အပိသက်သိမ်းပိုက်ရရှိခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မရိယာမြို့ရဲကစစ်တပ်တပ်ဆွဲထားတဲ့နေရာ28နေရာကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ကဒေသုံနာတွေရှိသလိုတုံ့ပန်းအဖြစ်ဖမ်းဆီးရမိတာတွေလည်းရှိပြီးလက်နက်တွေသိမ်းဆီးရမိတယ်လို့ထုတ်ပြန်ထားပါတယ်။မရိယာမြို့ရဲကအယ်ဖာဘီလတ်မြေစစ်ရုံကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးစစ်တပ်ကအဆောက်အဦတွေကိုမီးရှို့ဆုတ်ခွာသွားပြီးနောက်ထပ်စစ်ရေးပြတ်မှတ်တွေကိုထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။